Welcome to the Voice of America in Burmese.
Torasin bang mingla nyani ge ma tani da amo ban pye ja ba yi la kya. VOA American tan ye 2014 November 20 ye chatawali ni nyani gen season ni go Myanmar San Roje nyani 6 nai kwe ani 9 nai thi Washington DC myu ro ga ni linometer 2925 ro ga ni dai yai tin set ni ba bi. ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုနားလောက်နဲ့ကျွန်တော်ကြော်ကြော်သိကြည့်ညမှာပါအခြေခံဥပဒေပြင်ဆင်ရေးအဓိကတာဝန်ရှိတာလွတ်တော်ပဲလို့သမ္မတဦးသိန်းစိန်ကပြောလိုက်ပါတယ်မြောက်ကိုရီးယားကနျူကလ িয়ার ဆန်တက်မှုအသစ်လုပ်မယ်လို့ချင်းချောက်ထားပါတယ်အီရန်နျူကလ িয়ার အရေးသဘောတူညီချက်ရဖို့နောက်ဆုံးသတ်မှတ်ရေးအတော်နီးကန်နေပါပြီဒီသတင်းတွေနဲ့အတူတခြားထိတ်တန့်သတင်းတွေကိုလည်းကြည့်ညပါပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ KIA ကချင်တပ်ရဲ့ဗိုလ်လောင်းတင်တန်းကြောင်းကိုမြန်မာစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့ကချင်အရာရှိလောင်း20ခန့်တည်ဆုံသွားတဲ့ဖြစ်ရနယ်ပတ်သက်ပြီးသမရဦးသိန်းစင်က VOA ကိုအခုလိုဖြေကြားပါတယ
်။စောင့်ကြည့်လေ့လာတဲ့အဖွဲ့နဲ့စောင့်ကြည့်ပြီးတော့သူကတော့လွန်တယ်၊သူကမှားတာ။အဲ့တော့နောက်တစ်ခါထောင်မျိုးမဖြစ်အောင်ဟိုကဂယူဆိုင်မယ်အစပြုအချင်းဒီအဖွဲ့တွေလည်
းနေပြည်တော်ကိုရောက်နေတဲ့ VOA မြန်မာပိုင်းဌာနမှဦးသန်းလွင်ထွန်းကသမရဦးသိန်းစင်ကိုတည်ထောင်တွေ့ဆုံမင်းမြန်စင်မှာဖြေကြားထားတာကိုသတင်းတွေအပြီးတင်ဆက်သွားမှာမို့စောင့်မျှော်နားဆင်နေပါတယ်ဒီအကြောင်းနဲ့အတူကချင်ဒေသနဲ့ဆက်ဆက်တဲ့အခြားသတင်းပြဖို့ချက်တွေကိုလည်းထုတ်လွှင့်အောင်ပါအခုတော့နောက်ဆုံးရထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့နန်းလောင်တို့ကအစီရင်ခံပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားကလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေဆိုပြီးကုလသမဂ္ဂကော်မတီတစ်ခုကပြစ်တင်ရှုတ်ချထားတာကိုတုံ့ပြန်တဲ့အနေနဲ့နျူကလ িয়ার ဆန်တက်မှုအသစ်လုပ်မယ်လို့မြောက်ကိုရီးယားကချင်းချောက်ထားပါတယ်လေချင်းမြောက်နျူကလ িয়ার ဆန်တက်မှုလုပ်ဖို့မြောက်ကိုရီးယားအနေနဲ့ဆက်ပြီးရှောင်မနေနိုင်တော့ဘူးလို့မြောက်ကိုရီးယားနိုင်ငံခြားရေးဌာနရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားတာပါမြောက်ကိုရီးယားလူခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တစ်ခုကိုကုလသမဂ္ဂထုတ်ပြန်ညီလာခံတတိယကော်မတီကချမှတ်ပြီးတဲ့နောက်အဲဒီလိုထုတ်ပြန်တာပါလူသားမှုအပေါ်ကျူးလွန်နေလို့ဆိုတဲ့ရာဇဝတ်မှုတွေအတွက်မြောက်ကိုရီးယားကိုနိုင်ငံရေးရာဇဝတ်တရားကုံရုံး ICC မှာစစ်ဆေးဖို့တတိယကော်မတီဆုံးဖြတ်ချက်မှာလုံခြုံရေးကောင်စီကိုအကြံပြုထားပါတယ်ခေတ်သစ်ကဘာမှာဘယ်လိုမှကိုတူမတူတဲ့အတိုင်းအတာမျိုးနဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေကိုမြောက်ကိုရီးယားကကျူးလွန်နေဆိုတဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးကော်မရှင်တခုရဲ့တွေးရှိချက်တွေအပေါ်တတိယကော်မတီဆုံးဖြတ်ချက်ကိုအခြေခံထားတာပါကုလသမဂ္ဂဆုံးဖြတ်ချက်ဟာဆိုးရွားတဲ့လိမ်လည်ချက်တွေဂုံတိတ်ခါကြဆင်းအောင်လုပ်တဲ့မှားယွင်းတဲ့စွပ်စဲချက်တွေနဲ့ပြည့်နေပြီးနိုင်ငံရေးအရရန်စားတဲ့လုပ်ရဖြစ်တယ်လို့မြောက်ကိုရီးယားရဲ့ထုတ်ပြန်ချက်တခုမှာဖော်ပြထားပါတယ်အမေရိကန်ပြည်ထောင်စုဟာမြောက်ကိုရီးယားကိုအရှက်ရအောင်လုပ်ပြီးခေါင်းဆောင်ပိုင်းကိုဖြုတ်ချဖို့လုပ်တာတွေကိုဦးဆောင်နေတယ်လို့လည်းစွပ်စဲထားပါတယ်
American သမ္မတ Barack Obama ကလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့ပြုပြင်ပြောင်းလဲရေးဆိုင်ရာအချက်အလက်တွေကို Congress ရဲ့အတည်ပြုချက်မယူဘဲနဲ့ဒီကနေ့မှကြေညာဖို့ရှိနေပါတယ်။အင်မီရောကသတင်းထုတ်ပြန်ရမှာတော့ American နိုင်ငံအတွင်းကအလုပ်မဖြစ်တဲ့စနစ်တွေကိုပြုပြင်မဲ့ဘလို့အသေးစိတ်အချက်အလက်တွေပါမယ်ဆိုတာကိုတနင်္ဂနွေလုံးကိုကြာတာပြင်းနေမှာမိန့်ခွန်းပြောဖို့ရှိနေပါတယ်။သမ္မတပြောမယ့်မိန့်ခွန်းထဲမှာတရားမဝင်ရွှေ့ပြောင်းအလုပ်သမား5000လောက်ကိုနေရက်ပြန်ပို့မဲ့အစီအစဉ်ကိုရုပ်သိမ်းပေးဖို့နဲ့သူတို့တွေကိုအလုပ်ပါမရဖို့လှုပ်ဆောင်ပေးတာမျိုးတွေပါဝင်မယ်လို့ခန့်မှန်းမှုတွေရှိနေပါတယ်။ဒီပြုပြင်ရေးတွေထဲမှာအမေရိကန်နိုင်ငံသားတွေရဲ့မိဘတွေနဲ့အိမ်ထောင်ဖက်တွေလည်းအကျုံးဝင်ပါလိမ့်မယ်။အိမ်မျိုးရောပြောခွင့်ရဂျွန်အာနက်စ်ကတော့သမရရဲ့လှုပ်ဆောင်ချက်တွေထဲမှာနေဆက်ဒေသကိုလုံခြုံရေးတိုးမြှင့်တာ၊စီးပွားရေးအကောင်အောင်လှုပ်ဆောင်တာအပြင်တန်းနဲ့ချီတဲ့လူတွေကိုပုံကွယ်နေရာကနေထွက်လာစေပြီးဥပဒေတိုင်းလိုက်နာနေထိုင်စေပါလိမ့်မယ်လို့ဆိုပါရယ်။ Congress ကပါလီRepublican Party ဝင်အချို့ကတော့သမရဟာသူ့ရဲ့လုပ်ပိုင်ခွင့်အာဏာကိုကျော်လွန်လုပ်တယ်လို့ဆွဆွဲပြောဆိုပါရယ်ရှင်။
အီရန်နျူကလ িয়ার စီစဉ်ရေးဆက်ပြီးဆက်ဆက်ညှိနှိုင်းနေကြတာနဲ့ပတ်သက်လို့ဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံသားရွေးဝန်ကြီးဂျွန်ကယ်ရီဟာပြင်သစ်နဲ့ဆော်ဒီအာရေဗျနိုင်ငံသားရွေးဝန်ကြီးတွေနဲ့ဒီကနေ့ပါရီမြို့မှာတွေ့ဆုံမှုရှိပါတယ်။ပြီးပြည့်စုံတဲ့သဘောတူညီချက်တစ်ခုရပြီးတနေ့ကျဆွေးနွေးပွဲတွေကိုအဆုံးသတ်နိုင်ဖို့အတွက်အီရန်နဲ့အတူအမေရိကန်ပြည်ထောင်တရုတ်ပြင်သစ်ရုရှားနဲ့ဂျာမနီနိုင်ငံတွေကဆက်ဆက်ညှိနှိုင်းသူတွေဗီယက်နမ်မှာဆွေးနွေးနေကြတာပါ။သဘောတူညီချက်ရဖို့နောက်ဆုံးရက်ကတနင်္လာနေ့ဖြစ်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာငြိမ်းချမ်းရေးအတွက်ဖြစ်တယ်ဆိုတာသေချာအောင်လုပ်ပြီးနိုင်ငံတကာတန်ခတ်အရေးယူမှုတွေရှော့ပေါ့ပေးရေးသဘောတူညီချက်ရမရဆိုတာနဲ့ပတ်သက်လို့ဒီဆွေးနွေးပွဲတစ်လျှောက်နှစ်ဖက်တာဝန်ရှိသူတွေကပြောတာတွေမှာမျှော်လင့်ချက်နဲ့မရေရာမှုအမျိုးမျိုးကွဲပြားနေပါတယ်။ဗီယက်နာဆွေးနွေးပွဲတွေမှာဝန်ကြီးကယ်ရီကိုရန်တက်ရောက်ဖို့ရှိပေမဲ့ဘယ်အချိန်ရောက်မယ်ဆိုတာကိုတော့မဆုံးဖြတ်ရသေးဘူးလို့နိုင်ငံသားရေးဌာနသတင်းပြန်ကြားရေးညွှန်ကြားရေးမှူးဂျက်ဖ်ရော့ကီကဗိုလ်တခုနေမှာပြောပါတယ်။ဆက်ဆက်ဆွေးနွေးပွဲတွေကိုမူလကဇူလိုင်လမှာအဆုံးသတ်ဖို့ဖြစ်ပေမဲ့ဘယ်လိုသဘောတူညီချက်မျိုးမှမရတာကြောင့်နောက်ထပ်6လဆက်ပြီးဆွေးနွေးဖို့နှစ်ဖက်ဆုံးဖြတ်ခဲ့ကြတာပါ။နောက်ဆုံးရဖြစ်တဲ့တနင်္လာနေ့ကိုပဲအမေရိကန်ပြည်ထောင်စုကအာရုံစိုက်ထားပြီးနောက်ထပ်ရက်ထပ်တိုးဖို့ပြောနေတာမရှိဘူးလို့ Rothkey ကပြောပါတယ်
အမေရိကန်နိုင်ငံခြားရေးယုံရဲ့လက်ထောက်အကြီးအကဲရာထူးနေရအတွက်သမ္မတဘရက်အိုဘားမားရွေးချယ်လိုက်တဲ့သူကိုကြည့်ချင်းအပြင်အင်ပီရိုအနေနဲ့ယူကရိန်းကိုလက်နက်တွေခံစစ်သုံးစစ်လက်နက်ပစ္စည်းတွေထောက်ပံ့ပေးဖို့စဉ်းစားတင်တာကိုပြသနေပါတယ်။နိုင်ငံခြားဆက်ဆံရေးကော်မတီရဲ့အချက်လက်တော်အမတ်တိုနီဘလင်ကင်ကတော့ယူကရိန်းကိုလက်နက်ထောက်ပံ့ပေးတာဟာရုရှားတို့အနေနဲ့ယူကရိန်းအရှေ့ပိုင်းကိုထိန်းချုပ်ထားတဲ့ခွဲထွက်ရေးသဘုံတွေအပေါ်သူတို့ရဲ့အခန်းကဏ္ဍကိုပြန်ပြီးသုံးသပ်စေလိမ့်မယ်လို့ပုတ်ထူးနေ့ကအကြမ်းကြိမ်ပွဲမှာပြောဆိုသွားပါတယ်။ကွန်ဂရက်အထက်ရောအောက်လွှတ်တော်ကသူ့ရဲ့အကူအညီပေးရေးအဆိုကိုထောက်ခံကြပါရယ်ဒါပေမဲ့လည်းအိုဘားမားအဆိုအရကတော့ယူကရိန်းကိုလက်နက်အထောက်ပံ့ပေးထားတာဆိုင်းငံ့ထားတာပါခွဲထွက်ရေးတပုံတွေကိုရုရှားတို့ကတင့်ကားတွေအပါအဝင်အခြားစစ်လက်နက်အကူအညီတွေကိုတိုက်ထောက်ပံ့ပေးနေတယ်လို့ယူကရိန်းအဆိုအရကရောအနောက်နိုင်ငံတွေကပါရုရှားကိုဆွဆွဲပြောဆိုနေကြတာပါဒါအပြင်ဒီနေ့အစောပိုင်းမှာယူကရိန်းအရှေ့ပိုင်းကခရိုင်းမီးယားဒေသကိုတိုက်ခိုက်သိမ်းယူလိုက်တဲ့ရုရှားတို့ကပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းကတင့်ကားတွေတပ်သားတွေကိုယူကရိန်းအရှေ့ဖက်ဒေသကတပုံတွေကိုပေးပို့ခဲ့တယ်လို့နေတိုးတပ်ဖွဲ့ကဆွဆွဲပြောဆိုထားပါတယ်ရှင
် UAB ကအတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေကြာသပတေးညနေပဲသတင်းများကိုဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံရဲ့အခြေခံဥပဒေပြင်ဆင်ရေးမှာလွှတ်တော်ကသာအဓိကတာဝန်အရှိဆုံးဖြစ်ပြီးသမရနဲ့ကာကွယ်ရေးဦးစီးချုပ်တို့ရဲ့အဆုံးဖြတ်မဟုတ်ဘူးလို့သမရဦးသိန်းစိန်ကပြောလိုက်ပါတယ်ဒါအပြင်တိုင်းပြည်တစ်ပြည်လုံးကိစ္စကိုလူလေးယောက်ထဲနဲ့ဆွေးနွေးတာဟာမပြည့်စုံဘူးလို့မြင်နေဆိုပြီးတော့လဲဒေါက်ဆန်းစုကြည်တောင်းဆိုတဲ့လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးအပေါ်တုံ့ပြန်ပြောဆိုပါတယ်ဒီကနေ့နေပြီးတော့မှ VOA မြန်မာပိုင်းနဲ့တည်တံ့တွေ့ဆုံဝေမျှကန်တွင်သမရဦးသိန်းစိန်ကအဲ့ဒီလိုပြောတာပါကချင်ပြည်နယ်မှာမကြခင်ရပိုင်းကအစိုးရစစ်တပ်ကနေလက်နက်ကြီးနဲ့ပစ်ခတ်လို့ကချင်လူမျိုးရေးအဖွဲ့ KIA ရဲ့အရာရှိလောင်းရောင်း30ကျော်တည်ဆုံရတဲ့ဖြစ်ရပ်အတွက်တပ်မတော်အနေနဲ့တရင်ထုတ်ပြန်မှုတွေပိုလွတ်သွားရမယ်လို့သမရကပြောသလိုဒီလိုသွေးထွက်တန်ယုံပြိပခါတွေတားဆီးနိုင်ရေးအတွက်အပြစ်ခတ်ရစေရေးစောင့်ကြည့်မှုအဖွဲ့တွေနဲ့ဆက်ဆံရေးယုံတွေပိုပြီးဖွင့်လွှတ်သားရမယ်လို့လည်းပြောပါတယ်။ရခိုင်ဒေသအခြေအနေနဲ့ပတ်သက်လို့တော့ပြည်ပကလှုံ့ဆော်မှုတွေရှိနေပေမဲ့ရခိုင်ဒေသဟာတည်ငြိမ်အေးချမ်းနေပြီးလိုအပ်တဲ့အကူအညီတွေကိုနိုင်ငံတကာနဲ့ညှိနှိုင်းဆောင်ရွက်ပေးနေတယ်လို့သမရဦးသိန်းစိန်ကပြောပါတယ်။ပြည်တွင်းမှာဖြစ်နေတဲ့ဘာသာရေးခွဲခြားလှုံ့ဆော်မှုတွေကိုလည်းဆူဆူရွရွဖြစ်လာရင်တရားဥပဒေအတိုင်းရေးယူသွားမယ်လို့ဆိုပါတယ်။တည်င်းလွတ်လပ်ခွင့်ဆိုတာဟာအမှန်တရားကိုလူလူသိစေခြင်းလို့ပေးထားတာဖြစ်ပြီးသူတော်ဒုတိယသမရတန်ဆက်ထမ်းဆောင်ပြီးရင်စည်ရဲမြွန်ပမှုပတ်ပြောက်ရေးကိုဦးစားပေးလုပ်သွားမယ်လို့သမရဦးသိန်းစိန်ကပြောသွားပါတယ်
။မြန်မာပြည်ကချက်ခွာလာတဲ့ထောင်နဲ့ချီတဲ့ရိုဟင်ဂျာတွေဟာသူတို့ရဲ့ပါနိုင်ကိုမရောက်ကြသေးပါဘူး။လူကုန်ကူးတဲ့လုပ်ငန်းဟာပိုးပြီးဆိုးရွားလာနေတဲ့အတွက်စိုးရိမ်မှုတွေရှိလာနေပြီးလေတွေနဲ့ပြေးလာသူတွေကိုကန့်ကွက်ခွင့်လည်းမပေးကြပါဘူး။မြန်မာပြည်ကလို့ယူဆတဲ့ပင်မနွားနေနေတဲ့အမျိုးသမီးအမျိုးသားတွေကလေးတွေကြက်ညက်တင်လာတဲ့လူပေါင်း53ယောက်ပါလေတစင်းကိုရိုက်ထားတဲ့ဗီဒီယိုကားပိုင်းတစ်ခုထွက်လာပါရတယ်။သူတို့တွေဟာရခိုင်ပြည်နယ်စစ်တွေအနီးကတဲချောင်းလို့ခေါ်တဲ့ဒုက္ခသည်စခန်းကထွက်ပြေးလာသူတွေဖြစ်တယ်လို့ဗီဒီယိုကားကိုရိုက်ခဲ့တဲ့လေတကြီးရဟင်းကပြောပါရတယ်။ဒီလိုခရီးလမ်းဟာလှုပ်ယှက်လှုပ်ဆင်ဖြစ်နေပြီးအများစုကဘင်္ဂလားပင်လယ်အော်ကမ်းခြေတစ်လျှောက်ကတိုင်းပြည်မှာမွတ်စလင်တွေဖြစ်ကြပြီးသူတို့ကိုထိုင်းနိုင်ငံနဲ့မလေးရှားကိုပို့ပေးရတာပါ။အောက်တိုဘာလ15ရက်ကစလို့ရခိုင်ပြည်နယ်ကနေရိုဟင်ဂျာပေါင်း 12,000 ကျော်နေရာဆွန့်ခွာသွားကြပြီးတစ်ချိန်ထဲမှာပဲရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားအပါအဝင်လူပေါင်း 4,000 လောက်လေးစီးထွက်ခွာသွားကြတယ်လို့ဘင်္ဂလားပင်လယ်အော်တလျှောက်ရွှေ့ပြောင်းနေထိုင်သူတွေကိုမှတ်တမ်းပြုစုသူ Arakan Project က Chris Lewa ကပြောပါရယ်။အောက်တိုဘာလကစလို့လေးလကြာမြင့်တဲ့ကာလဟာဘင်္ဂလားပင်လယ်အော်တလျှောက်လူကုန်ကူးတဲ့ကာလဖြစ်ပါရယ်။ထိုင်းနိုင်ငံကလူကုန်ကူးကိုင်းကကြံတန်းရက်ဆက်တဲ့တောစခန်းတွေထဲမှာမိသားစုဆွေမျိုးတွေပိုက်ဆံလာပေးတဲ့အထိလူပေါင်းထောင်ကြီးထိမ့်သိမ်းထားတယ်လို့ရိုက်တာသတင်းတပုတ်ကဆိုပါရယ်။ပန်းနိုင်ရောက်တဲ့သူတွေကိုလည်းသက်ဆိုင်ရာအစိုးရကဖမ်းဆီးပြီးနေရပြန်ပို့တယ်လို့ဆိုပါရယ်ရှင်
။တောင်ကိုရီးယားနိုင်ငံမှာဤပီလာကကတို့ရေရင်နစ်မြုပ်ပြီးလူ300ကျော်တည်ဆုံရမှုတွေရေရင်ကိုစီမံခန့်ခွဲတဲ့ကုမ္ပဏီအကြီးအကဲကိုတောင်ကိုရီးယားတရားရုံးတစ်ခုကထောင်ဒဏ်10နှစ်ချမှတ်လိုက်ပါရယ်။စီဝိုးကတို့ရေရင်ပေါ်မှာစနစ်တကျထုတ်ပိုးမထားတဲ့ကုန်စည်တွေကိုမတန်တဆတင်ခဲ့တဲ့အတွက်ချောင်ဟေးချင်းမရင်းကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ်ကင်မန်းစစ်မှပေါ်ဆောင်မှုနဲ့အပြစ်ရှိတယ်ဆိုပြီးတရားရုံးကဒီကနေ့ဆုံးဖြတ်တာပါတန်ကျင်6800ရှိတဲ့ကရုရေရင်ဟာအပေါ်ပိုင်းမှာလေးနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်ရေရင်ကိုပုံမှန်ကွေ့နေကြအတိုင်းကွေ့တဲ့အချိန်မှာတိတ်မှောက်သွားတာဖြစ်ပြီးလေးလာရေးခီးထွက်လာတဲ့ကျောင်းသူကျောင်းသားအများစုအပါအဝင်လူ304ဦးသေဆုံးသွားတာပါဒီဖြစ်ရဆိုရတာဝန်ရှိသူဟာသူ့ရဲ့အကြီးအကဲဖြစ်တယ်လို့ဆိုပြီးအသက်82နှစ်အရွယ်ကင်ကသူ့အပေါ်ဆွဲချက်တွေကိုညှင်းပါတယ်အဲ့ဒီသူတတိယရဲ့တေဆုံးပြီးပုံပြက်နေတဲ့ရုပ်အလောင်းကိုဇွန်လမှာတွေ့ခဲ့ကြပါတယ်။ချွန်ဟေးချင်းမရင်းကုမ္ပဏီပိုင်ရှင်ယူပျောင်အောင်တေဆုံးရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးသူတွေမဖော်ထုတ်နိုင်ကြသေးပါဘူး။သူ့ကိုဖမ်းဆီးဖို့တာဝန်ရှိသူတွေကသတင်းပတ်အတော်ကြာလိုက်ရှာခဲ့ရပါတယ်။ Lengai lini itu American dollar ni terma cawatan gu euro itu lebang pegang mune le, kena apa sih dia lu dia yunga sumpah pare.
American pirang suwe tercuk tetari ma, terkama macam mule nentuji cayang nabi, nauta leca umelu Hollywood kamanduriga pioneware, New York pine Buffalo muma, nentu ngape ni baca tabi nauta leca umelu kamantarawa, lake effects no warning lo kore muda Hollywood tanaye, nentja cinsanya tadi pece ma, digine nabi ne nyabai adwin Buffalo muma nauta nentu tungbe jo tajanai nelu kamantabi a. AK apine le taikha me lu le pyo ba de New York ochou yin mu Andrew Cuomo ga New York pine county sai khu the mane ma a ye paw a che ni jin ya tha ba de lu 6 yauk the mane te song ya bi bi so de tadin ni le twat tha ba de saung ya ti de tyae win yauk pho naw that tala lu de bi Buffalo myo ma saung nen tadin long cha le shi de nin thu pamana a khu de jain the ne cha twa ra ba iri ye kan ji ga pu nwe de hin lin pwin ye pine ye pine de shao ko phyat tai twa de le e do twei bi a khu lo ya de u du a che ni phit la ra lo mo le u ta pinya shin nwe ga Lake effects no so we don't call so javarishin.
Yadiru Bionelamukisayadugu, Pumusan and Dima, kind to a Pishinha, Kuni Bebu, Yamungi Shapu Yegisa, Sunibu, Chandra and Nangan Zuga, Suya Yashuri, Jamling and Bali Muma, Tisuni Javari, Green Climate Fan Lukore Yamungi Poetwe, American Bionzuga, Dollar Damon Tondon, Tawin Kuni Melu, Tamara Brago Bamaga, Tinia Bija Bain Jamabe, Tigne Sunibu Pilarabakmia.
Direct from Washington.
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြကြောသိန်းနဲ့နန်းလောက်တို့ကပြောပြခဲ့ကြတာပါ။ VOA အခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကဘဲ VOA ဘုဒ္ဓနန်းကျောင်းကိုအစိုးရတပ်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးတဲ့နောက်ကေအိုကသူတို့ဌာနချုပ်အနီးခရာဗွန်တောင်ကျောမှာဖြန့်ကျက်ချလာတဲ့အစိုးရတပ်ရဲ့လက်နက်ကြီးတွေနဲ့စစ်စခန်းတွေကိုပြန်ရုပ်သိမ်းပေးဖို့တောင်းဆိုလိုက်ပါတယ်။ဒီတောင်းဆိုချက်ကိုလက်မခံဘူးဆိုရင်လက်ရှိဆွေးနွေးနေတဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေပေါ်ထိခိုက်လာမယ့်အခြေအနေရှိနေပါတယ်။
နီခရာတောင်ကုန်းမှာတက်ဆွဲထားတဲ့အစိုးရစစ်တပ်ကပြစ်ခတ်တဲ့လက်နက်ကြီးကြီးဟာ KIO ဗိုလ်တင်တန်းကျောင်းမှာကြားရောက်ပောက်ကွဲခဲ့တာကြောင့်တင်တန်းသား23ဦးသေဆုံးပြီးလူ20ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီဖြစ်ပျက်နဲ့ပတ်သက်ပြီးတိုင်းသာလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရအကြငင်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ရေးအတွက်ခရာတောင်ကျောင်းမှာဖြန့်ကျက်ထားတဲ့အစိုးရရဲ့လက်နက်ကြီးတွေနဲ့စစ်စခန်းတွေကိုရုတ်သိမ်းပေးဖို့ KIO ကတောင်းဆိုလိုက်ပါတယ်။အစိုးရဘက်ကငင်းချမ်းရေးဆွေးနွေးပွဲကိုအမှန်တကယ်လူလာရင်ဒီတောင်းဆိုချက်ကိုလက်ရောပေးလိမ့်မယ်လို့ယူဆကြောင်း KIO ရဲ့ပြောရေးဆိုခွင့်ရှိသူဦးလာနန်ကပြောပါတယ်
။ခုဒီလိုမျိုးဒီဖြစ်စဉ်ဖြစ်တာဟာဒါတို့ PAE အဖွဲ့သူပဲဟိုအထူးခန့်ရင်းနာစေတာမဟုတ်ဘဲတိုင်းဒါလည်းနဲ့ကံအဖွဲ့စည်းအားလုံးရဲ့နိုင်ငံရေးဆွေးနွေးပွဲတောင်းကြောင်းပေါ်အောင်ကြိုးစားနေတဲ့လှုပ်ဆောင်မှုအားလုံးနဲ့ဒါတွားပြီးတော့ဟိုကြည့်ရက်ခတ်တာမျိုးရှိတယ်။ဒါကြောင့်မို့တောင်းဆိုစားတဲ့အချက်မှာတော့ဒီစီအေးတင်းမာမှုကိုဖြစ်ပွားစေတဲ့ဒီကေဌာနချုပ်တဲ့နီးစခန်းမှာဟိုအင်အားအလုံးရင်းနဲ့နေရာကြီးထပ်တက်ခန်းတွေကိုဖြေပေးဖို့ပေါ့နော်ဟိုနိုင်ငံရေးဆွေးနွေးပွဲကိုမန္တလေးပဲအစိုးရဘက်ကနေပြီးတော့ဟိုသဘောထားဖြူစင်စာနဲ့လူလူလာလာဖြစ်ပေါ်စေခြင်းနဲ့ဆိုရင်တော့တို့တောက်စုစားတဲ့အချက်ကိုလည်းတို့ကပြုတ်ပေါ်နဲ့ဟိုတုံ့ပြန်ဖို့တော့လူမယ်လို့ဖြစ်နေ
အစိုးရတပ်ဖက်ကအခြေစိုက်ထားတဲ့ခရာတောင်ကုန်းဟာ KIO ဌာနချုပ်လိုင်ဇာမျိုးကိုစီရေးအရာချင်းချောက်ထားတဲ့အနေအထားမှာရှိနေတာလည်းဖြစ်ပါတယ်။ဒီတောင်ကုန်းကို2013ခုနှစ်နှစ်ဆန်းပိုင်းမှာလေတပ်အင်အားအသုံးပြုပြီးအစိုးရစစ်တပ်ကသိမ်းယူထားတာလည်းဖြစ်ပါတယ်။အစိုးရဘက်ကတုံ့ပြန်မှုကအပြုသဘောဆောင်မယ်ဆိုရင်ငင်းချမ်းရေးဆွေးနွေးပွဲတွေပြန်ပြီးအားကောင်းလာနိုင်တယ်လို့လည်းဦးလာနန်ကသုံးသပ်ပါတယ
်။ကျွန်တော်ရဲ့ဒီပညာချက်ရောနောက်ပြီးတော့ဥအောင်မင်းကိုရောလက်ပြီးတော့ပေးထားတဲ့စာပေါ်မှာသူတို့ဘယ်လိုတုံ့ပြန်လာမလဲဆိုတာဟာသူတို့စောင့်ကြည့်ရမှာပါ။အဲသူတို့ရဲ့ဒီတုံ့ပြန်ချက်အပြုတ်ဘောဆန်တဲ့တုံ့ပြန်မှုကြီးတူလာမယ်ဆိုတော့ဒီစီမီဘွားတော့ဆက်ပြီးတော့အကောင်းသွားမှာပါ
။ဒီလ20ရက်နေ့ကိုတော့ဝန်ထဲချင်းအထိမ့်မတ်ဖြစ်နေကျောင်းတွေရုံးတွေပိတ်ဖို့နဲ့ကချင်မျိုးသားအလံကိုတိုင်တဝက်လွှင့်ထူဖို့အတွက် KIO ဗဟိုကော်မတီကကချင်ပြည်သူတွေကိုပန်ကြားထားပါတယ်။ဒီဇင်ဘာလပထမပတ်မှာအစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးအပြည့်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ NCCT တို့ဟာ တွဲဆုံဆွေးနွေးဖို့ရှိနေပြီးကချင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေဟာဒီဆွေးနွေးပွဲအပေါ်မှာသက်ရောက်မှုရှိနေနိုင်ပါတယ်။ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်ခန်းကတော့တင်တန်းသားတွေအစုလိုက်အပြုံလိုက်တည်ဆုံတဲ့အပေါ်မှာကချင်ပြည်သူအတော်များများကစိတ်မချမ်းမသာဖြစ်နေကြောင်းပြောပါတယ
်။ဒီအနေနဲ့ပတ်သက်ပြီးမှကျွန်တော်ကချင် community ကလည်းအတော်လေးစိတ်မချမ်းသာဖြစ်နေတယ်လူထုတွေကလည်းဒါကြောင့်အခုဒီနေ့ကလည်းစကြည့်မှကျွန်တော်ထူတောင်းပွဲတွေပေါ့နော်ဒီအနေနဲ့ပတ်သက်ပြီးမှအဲစတောင်းဖို့အစီအစဉ်လုပ်ထားနေတယ်။နှစ်ချက်ပေါ့အဲလုပ်ဖို့ရှိရဲဖတ်ကမှာတော့ဒီနေ့နဲ့ထူတောင်းပွဲလုပ်တယ်
တိုင်းသားလက်နက်ကင်တွေနဲ့ငင်းချမ်းရေးဆွေးနွေးနေချိန်မှာအခုလိုတိုက်ခိုက်တာဟာမသင့်တော်ကြောင်းလဲဦးအောင်ခန်းကဆက်ပြောပါတယ်
။အဲကျွန်တော်တို့ပါတီအနေနဲ့တော့ဒီဟာကိုလုံးဝမလိုလားဘူးဒါမျိုးဖြစ်တယ်။အဲပုံမှန်မလိုလားတာတော့အခုလက်ရှိအချိန်မှာစစ်တပ်နဲ့ဒီ KIA တော့ဒီတိုင်းသားလက်နက်ကဖက်စီရောဆွေးနွေးနေတဲ့အချိန်မျိုးမှာဒီလိုလောက်တာတော့လုံးဝမသင့်တော်ဘူးပေါ့ကျွန်တော်လည်းဒီဟာကိုလုံးဝ
ဘိုတင်နန်းကြောင့်ပြစ်ခတ်တာနဲ့ပတ်သက်ပြီးကချင်ပြည်နယ်မြစ်ကြီးနားမြို့အခြေဆိုင်မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကအမည်မဖော်တဲ့ထိတ်တန့်အရာရှိတဦးကတော့ပွင့်လင်းရာသီမှာလမ်းဖောက်လုပ်ရေးအတွက်လုံခြုံရေးလိုက်ပါတဲ့တပ်မတော်စစ်ကြောင်းကို KIA ကလာရောက်ပြစ်ခတ်တဲ့အတွက်အခုလိုတိုက်ခိုက်တာဖြစ်တယ်လို့ပြောဆိုကြောင်း7 Day နေ့စဉ်သတင်းစာမှာဖော်ပြပါတယ်KIA ဘက်ကတော့19ရက်နေ့မနေ့အစောမှာအစိုးရစစ်တပ်က KIA တပ်ရင်း26ရဲ့တပ်စခန်းတစ်ခုကိုသိမ်းယူခဲ့တယ်လို့ KIA တပ်ရင်း71ကစစ်ကြောင်းကိုလည်းခြုံခိုတိုက်ခိုက်ခဲ့လို့တကြက်ကြီးတဦးကြာဆုံးခဲ့တယ်လို့ပြောပါတယ်။ဗိုလ်တင်နန်းသား23ယောက်ကြာဆုံးခဲ့တာနဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုပေါင်းဖွဲ့စည်းထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကပြည်တွင်းငင်းချမ်းကြီးအတွက်ယုံကြည်မှုတိဆောက်နေချိန်မှာစစ်ရေးအရအလင်းငိုက်ဖိအားပေးတိုက်ခိုက်တာဟာငင်းချမ်းကြီးကိုမြမတက်မတော်ကအမှန်တကယ်လိုလားမှုရှိမရှိအပေါ်မေခွန်းထုတ်เสียဖြစ်ပြီးယုံကြည်မှုတိဆောက်မှုကိုအဟန့်တားဖြစ်စေကြောင်းသဘောထားထုတ်ပြန်ပါတယ်။ဒါအပြင်2008ဖွဲ့စည်းပုံကိုနောက်ရွေးကောက်ပွဲအလွန်မှပြင်ဆင်မှာဖြစ်ကြောင်းထုတ်ပြန်တာနဲ့အခုလိုတိုက်ခိုက်တာဟာစစ်ရေးနိုင်ငံရေးပူးပေါင်းကြံစည်မှုအဖြစ်ယူဆနိုင်ကြောင်းလည်းဖော်ပြပါတယ်။
ပြည်ဝသတင်းတော်ကူမိုးစော်ရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်။အခုတော့အစောပိုင်းမှာပြောခဲ့သလိုတမရနဲ့ VOE တို့မေးမြန်းခန်းကိုနားဆင်ရပါမယ်။ကချင် KIA ဌာနချုပ်လိုင်စာအနီးမှာရှိတဲ့ဘိုတင်နန်းကျောင်းကိုမြန်မာစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့ကချင်အရာရှိလောင်း20ခန့်တေဆုံးခဲ့ရတဲ့အဖြစ်ရနဲ့ပတ်သက်ပြီးတမရဦးသိန်းစင်ကဒီလိုသွေးထွက်တန်ယူပိဋိပက္ခတွေတားဆီးနိုင်ရေးအတွက်အပစ်ခတ်ရစဲရေးစောင့်ကြည့်မှုအဖွဲ့တွေနဲ့ဆက်ဆံရေးယုံတွေပုံမဖွင့်လှင့်သွားရမှာဖြစ်ကြောင်းဒါအပြင်တမတော်အနေနဲ့လည်းသတင်းထုတ်ပြန်မှုတွေပုံမလှုပ်ဆောင်သွားရမှာဖြစ်ကြောင်း VOA ကိုပြောဆိုလိုက်ပါတယ်တမရဦးသိန်းစင်ကို VOA မြန်မာပိုင်းအစီအစဉ်ဌာနမှဦးတန်းလွင်ထွန်းကနေပြည်တော်မှာတီးသန့်တွေ့ဆုံမေးမြန်းထားတာကိုအခုနားဆင်နိုင်ပါပြီ
ဒီအပြည့်အခက်ရစဲလို့ကိစ္စမျိုးတွေပေါ့ဒီလိုအပြည့်အခက်ရစဲလို့ကိစ္စမျိုးမှာဆိုရင်အစောပိုင်းကတမရကြီးပြောတဲ့အထက်မှာလည်းပါပါတယ်ပထမဆုံးဦးစားပေးအနေနဲ့ကဒုတိယတန်ရုံမှုတွေရစဲပြီးတော့ဒါအပြည့်ခက်ရစေရရနေပြောနိုင်ငံရေးဟိုဆွေးနွေးမှုတွေကြီးသွားမယ်ဆိုတာဒါနိုင်ငံတော်ရဲ့ဟိုမူဝါဒတရားအနေနဲ့ဦးစားပေးမူဝါဒတရားအနေနဲ့ချပြီးလုပ်နေတယ်ဆိုတာလည်းကျွန်တော်သိပါတယ်။ဒါပေမဲ့အခုဒီရပိုင်းအတွင်းမှာပဲဒီလိုလုပ်နေတဲ့ကြားတွေကပဲအထူးသဖြင့်ဒီရပိုင်းအတွင်းမှာအထူးသဖြင့်ကချင်အဖွဲ့တွေနဲ့ပေါ့နော် KIA အဖွဲ့နဲ့ဆိုလို့ရှိရင်ကချင်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်တမတော်ဘက်ကထိခိုက်တာကြားသလိုမနေ့ကဆိုလို့ရှိရင်လည်းတမတော်ရဲ့ပြစ်ခတ်မှုကြောင့်ကချင်အဖွဲ့ကဒီဘူလောင်းတင်နန်းကလူငယ်လေးတွေ20ကျော်နေဆုံးခဲ့ရတယ်ဆိုတော့ဖြစ်ရမျိုးကျွန်တော်ကြားရတယ်။ကြားရတယ်ဆိုတော့ဒီကိစ္စမျိုးတွေကိုတားဆီးနိုင်ဖို့ဒါမှမဟုတ်ဟိုဒီကိစ္စတွေကိုကာကွယ်နိုင်ဖို့ဒီကိစ္စတွေကနေပြီးတော့ပြိပခအကြီးကြီးမားမားထပ်ပြီးဖြစ်မသွားစေဖို့ဆိုလို့ရှိရင်ဟိုတမန်ကြီးအနေနဲ့အရေးတကြီးဘာများလုပ်ချင်တယ်လဲအရေးတကြီးဘာများပြောချင်တာရှိလဲခင်ဗျ။အ
ဲ့တော့ဒီအရေးရှင်းရမယ်ဆိုရင်နော်အခြေခံကတော့ခုနကလိုငင်းငယ်ရရှိကိစ္စကျွန်တော်တို့ရဲ့ဒီပြည်သူအများစုရဲ့ဆန္ဒပါလေပြောကြမယ်ဆိုရင်ပြည်သူအလုံးရဲ့ဆန္ဒဖြစ်ပါလားပြည်သူအလုံးရဲ့ဆန္ဒဖြစ်တဲ့အောင်ငြိမ်းငြိမ်းရရှိဖို့အတွက်ကိုကျွန်တော်အစိုးရနေပြီးတော့ပြည်သူအများစုဆန္ဒဖြစ်သလိုကျွန်တော်တို့ရဲ့ဆန္ဒလည်းဖြစ်တယ်ဒါကိုကျွန်တော်ကြိုးပမ်းပြီးတော့အကောင့်တွေဖို့ဆောင်ရနေတော့အဲ့တော့ပြစ်ခတ်တိုက်ခိုက်မှုရဆွဲကြဖို့အတွက်လည်းနှစ်ဖက်ကကျွန်တော်အခြေအောင်းများစွာကျွန်တော်ဒါတွေ့ဆုံပြီးတော့ကျွန်တော်ဆွေးနွေးကြတယ်တော်တယ်လေတချို့ပိုင်းလေးတွေကကျွန်တော်အလျှော်ဒင်းလေးတွေရှိတယ်အလျှော်ဒင်းလေးတွေလည်းတချို့လျှော့ပေးနိုင်တာတွေလျှော့ပေးနိုင်တယ်တချို့မပေးနိုင်တဲ့ဟာလေးတွေလည်းပြန်ပြီးတော့စဉ်းစားကြပြုကြတယ်အဲ့တော့ကျွန်တော်ရဲ့ဆန္ဒကတော့ပြစ်ခတ်တိုက်ခိုက်မှုကိုကျွန်တော်ရအောင်လုပ်ချင်တယ်ရဆွဲချင်တယ်ရဆွဲချင်တယ်အဲ့တော့ပြစ်ခတ်တိုက်ခိုက်မှုဖြစ်တယ်ဆိုတာလည်းဟိုတစ်ဖက်တည်းကြောင့်ဖြစ်တာတော့မဟုတ်ပါဘူးနှစ်ဖက်မှာကျွန်တော်ဒါပြဿနာလေးတွေကျွန်တော်ရှိပါတယ် အဖက်မှာပြသနိုင်လို့ရှိတယ်အဲ့တော့သူ့ဘက်ကိုပဲဟိုလူကလုံနေဒီလူကလုံနေနဲ့ဒါတွေကိုကျွန်တော်တို့ပြောနေလို့ရှိရင်လည်းပြီးဆုံးမှကျွန်တော်တို့မဟုတ်တော့သို့တော်လည်းဒီကနေ့အထိရတော့ခင်ဗျားပြောသလိုပဲပြက်ခတ်တိုက်ခိုက်မှုလေးတွေရှိသေးလို့ဒီလိုတွေကျွန်တော်တို့ဖြစ်နေတာကျွန်တော်ရည်ရွယ်ချက်ကတော့ပြက်ခတ်တိုက်ခိုက်မှုကိုရပ်ဆဲခြင်းနဲ့ပြက်ခတ်တိုက်ခိုက်မှုကိုရပ်ဆဲဖို့အတွက်ကျွန်တော်နီးလန့်နေရှာကြတယ်ဘယ်လိုတွေလုပ်ကြမလဲတက်ကိုလည်းကျွန်တော်တို့ပြောတာပါတစ်ဖက်ကိုလည်းကျွန်တော်တို့ဒါညှိတာပါတက်ကိုဆိုလို့ရှိရင်လည်းမင်းတို့သွားပြီးစကားနေကိုတိုက်ထားပြူတာဘာညာလုံးဝမင်းတို့မလုပ်နဲ့သို့တော်လည်းပဲဟိုလူဆိုတော့ကိုယ့်အသက်တော်ကိုကာဝယ်ပိုင်ခွင့်ရတော့ရှိရမှာကိုယ့်ရဲ့လုံခြုံရေးအတွက်ကိုကိုခုခံကောက်ခွေယူမှအပါဂျာနာဘာမှမလုံနဲ့ဒါတွေလည်းတပိုင်းရသူတို့ဒါတိုင်းလာပြီးတော့ဆောင်းရနေပါတော်တော်လည်းမြေပြင်မှာအောက်ချိန်မှာကျတော့တချို့ကိစ္စလေးတွေကဟိုလူကစပြစ်တယ်ဒီလူကစပြစ်တယ်နဲ့ဒီပြဿနာလေးတွေဖြစ်နေအဲ့တော့ဒါတွေကိုရှင်းနိုင်ဖို့အတွက်ကစောင့်ကြည့်လေ့လာတဲ့အဖွဲ့ကျွန်တော်ကဒါကိုတည်ဆောက်ရမယ်နောက်တစ်ခုကခုနကတော့ဆက်ဆိုင်စခန်းတွေကျွန်တော်တို့ထားရမယ်အဲ့တော့ဆက်ဆိုင်စခန်းတွေလည်းကျွန်တော်တို့ဒါထားဖို့အတွက်ဒါလေးလည်းကျွန်တော်နှစ်ဖက်ဟိုဆုံးဖြတ်ထားပြီးပါပြီစောင့်ကြည့်လေ့လာတဲ့အဖွဲ့နဲ့စောင့်ကြည့်ပြီးတော့သူကတော့လွန်တယ်သူကမှားတာအဲ့တော့နောက်တစ်ခါဒါမျိုးမဖြစ်အောင်ဟိုလားဂယူးဆိုင်မယ်အစတရားဖြင့်ဒီအဖွဲ့တွေလည်းဖွဲ့စည်းပြီးတော့ကျွန်တော်တို့ကဒါလှုပ်ထားပြီးပြီလှုပ်ထားပြီးပြီဆိုတော့အဲ့တော့ဒါနေနဲ့ကျွန်တော်တို့ကမဖြစ်အောင်ထိန်းသွားပါပဲအဲ့တော့ပြက်ခတ်တိုက်ခတ်မှုတွေကျွန်တော်တို့ကလည်းမဖြစ်စေချင်တပ်ဖက်ကလည်းခုနကလိုထိခိုက်ကလန်ဟိုကြာဆုံးမှုဘာညာရှိတယ်ပြုတယ်ဆိုရင်ဟိုတိုင်းပြည်အတွက်ပဲနင့်တာတပ်ဖက်ကလည်းထိခိုက်ကြာဆုံးမှုတွေရှိတယ်ပြုတယ်ဆိုတော့တိုင်းပြည်ရပဲနင့်တာ
နောက်ပြည်သားတွေ
မဖြစ်စေချင်အဲ့တော့တက်ကိုလည်းကျွန်တော်ပြောပါတယ်အခုဖြစ်စွေနဲ့ပတ်သက်ပြီးတော့ခင်ဗျားတို့ဖြစ်တဲ့ပြူတဲ့ကိစ္စတွေကိုခင်ဗျားတို့ခုနကလိုအင်တာဗျူးလုပ်လိုက်ပါမှန်မှန်ကန်ကန်နဲ့ပြည်သူတွေသိပ
ါ
ဖြစ်တဲ့ဆိုတော့နှစ်ဖက်မှာဒါပြဿနာရှိလို့ကျွန်တော်ဖြစ်ကြတော့တစ်ဖက်တည်းပြည်ယုံတာမဟုတ်ဘူးနှစ်ဖက်ပြည်လို့ဒါကပြဿနာဖြစ်ကြတယ်ဒီလိုဖြစ်တာတွေကကျွန်တော်တို့ငြိမ်းချမ်းရေးဆွေးနွေးနေတဲ့ဟာတွေကိုသွားပြီးတော့ခုနကလိုကျွန်တော်အနောက်ချက်ဖြစ်စေတယ်ကျွန်တော်တို့ရဲ့ခုနကလိုပထမခြေလှမ်းဖြစ်တဲ့ပြက်ခတ်တိုက်ခိုက်မှုရစရေးဆိုတော့ကျွန်တော်ရည်မှန်းချက်ကိုသွားပြီးတော့ဒါကခုနအကျိုးသက်ရောက်မှုတွေရှိစေတယ်အတန်းတိုင်းဆိုကျွန်တော်ကတော့မဖြစ်စေချင်နှစ်ဖက်ကဘုနာက
ဟုတ်ကဲ့ဒါနဲ့ဆက်ဆက
်ဒါတော့ကချင်ရေးနဲ့ပတ်သက်လို့သမရဦးသိန်းစိန်ကို VOA မြန်မာပိုင်းဌာနမှဦးသန်းလွင်ထွန်းကတီးသန့်တွေ့ဆုံမေးမြန်းထားတာကိုနားဆင်ခဲ့ရတာပါဒေါ်ဆန်းစုကြည်နဲ့လေးပွင့်ဆိုင်ဆွေးနွေးကိစ္စအဖွဲ့အစည်းပုံပြင်ဆင်ရေးနဲ့ဒီသမရရဲ့တက်မတော်ရဲ့အခမ်းအနားစရယ်နဲ့ပတ်သက်လို့သမရဦးသိန်းစိန်နဲ့ VOA တီးသန့်မေးမြန်းထားတာအပြည့်စုံကိုကျွန်တော်တို့ည9နာရီမှာတင်ဆက်မဲ့အစီအစဉ်မှာစောင့်မျှော်နားဆင်နေပါတယ်ခင်ဗျာအခုတစ်ဆက်တည်းမှာပဲကချင်အရေးနဲ့ပတ်သက်ပြီးတော့ပဲနောက်သတင်းပြပုတ်ချက်တစ်ပုတ်ကိုနားဆင်ရပါမယ်ကချင်ပြည်နယ်ဖားကန်းမြို့နယ်ဝကြီးမော်ခေါ်ကျောက်စိမ်းမော်မှာကွမ်းကြအောင်အသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးပါဝင်ပတ်သက်နေတဲ့တောက်ပကျဲကုမ္ပဏီနဲ့အဲ့ဒီကုမ္ပဏီနဲ့ပတ်သက်မှုတွေကိုဖားကန်းဒေသခံတွေကဒီကနေ့တွားပြီးတော့ဆန္ဒပြတပိတ်မှောက်ကြပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးကျွန်တော်တို့သတင်းတော့နိုင်ကွန်းအိမ်ကသတင်းပေးဖို့ထားပါတယ
်ဟုတ်ကဲ့ပါကချင်ပြည်နယ်ဖန်ကားမြို့နယ်ဝကြီးမော်ခေါ်ကြောက်စိမ့်မော်မှာမောင်ခွန်ကျအောင်အသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တောက်ပကျဲကုမ္ပဏီနဲ့၎င်းကုမ္ပဏီနဲ့ပတ်သက်သူတွေကိုဖန်ကန့်တိရခန့်တွေကနေဒီကနေ့မှငြိမ်းချမ်းစွာကောက်ွက်ဆန္ဒပြခဲ့ကြပါတယ်ဒီဆန္ဒပြမှုနဲ့ပတ်သက်လို့ဆန္ဒပြခေါင်းဆောင်သူဖြစ်သူကိုဗရန်မိုင်ကအခုလိုပြောပါတယ်
အဲကျွန်တော်တို့အခုမနေ့10နာရီကနေပြီးတော့မှအခု12နာရီလောက်အထိကျွန်တော်တို့ဒီဖားကမြို့နယ်မြို့ထဲမှာပေါ့မြို့ထဲမှာပဲအခုကျွန်တော်တို့လုပ်နေကြတယ်အင်အား1000ကျော်လောက်ရှိတယ်အဲကျွန်တော်တို့ကအဲကုမ္ပဏီကနေပြီးတော့မှကွန်ချောင်ကိုရက်ဆက်စွာတပ်ဖြတ်တာပေါ့ပဲကိုနဲ့4ဘိုင်း5ဘိုင်းပိုင်းပြီးတော့တပ်ဖြတ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီကုမ္ပဏီကကျွန်တော်တို့နေမြေမှာဝင်ရောက်ပြီးတော့ရောက်ပြီမဲ့ဒီလိုဒီလူတွေကိုတပ်ဖြတ်တာလောက်ကင်တာတွေဒီအတွက်ကိုကျွန်တော်တို့ပြည်သူလူထုဒီခင်ကျွန်တော်တို့ဒီကိုမောင်မတိုင်းသားတွေကမခံမရဖြစ်ပြီးတော့မှအခုဆန္ဒထုတ်ပေါ်နေ
အသက်20ရွယ်မောင်ကွန်ကျအောင်ဟာဖန်ကားမြို့နယ်ကြောက်စိမ့်မော်မှာတောက်ပကျဲကုမ္ပဏီရဲ့မြေထိုးဆက်နဲ့အသက်ခံခဲ့ရတာပါမောင်ကွန်ကျအောင်ဟာစွန့်ပြစ်မြေစစ်စာတဲကရေစေးကြောက်တွေကောက်နေစဉ်တွင်အသက်ခံရတာဖြစ်ပြီးပြီးခဲ့တဲ့အောက်တိုဘာလ31ရက်နေ့မှာအပိုင်းပိုင်းပြတ်နေတဲ့အလောင်းကိုတွေ့ရှိခဲ့ရတာပါအခုလိုအသက်ခံရမှုနဲ့ပတ်သက်ပြီးတော့တောက်ပကျဲကုမ္ပဏီကနေအသက်ရွကြီးပေးလျော်ခဲ့ပေမဲ့ဥပဒေမဲ့လုပ်ရမျိုးကိုဒေသခံတွေကနေလက်မခံဘူးလို့ဇန္ဒပြခေါင်းဆောင်သူဖြစ်သူကိုဗရမိုင်းကအခုလိုပြောပါတယ
်။ရွကြီးကတော့ကျွန်တော်300ခန့်ပေါ့လေ300ခန့်ရပြီလို့ပြောတယ်ဗျာအဲ့ဒါတော့အဲကျွန်တော်တို့ဒီမှုကရွကြီးရမယ်မယ်လဲကျွန်တော်မပြီးပြတ်ပါဘူးဒါလူသားတယောက်ရဲ့နေနာမှုအတွက်ကိုပဲရွကြီးရတာကုမ္ပဏီကအခုလိုမျိုးရက်ဆက်စွာလုပ်တဲ့အတွက်ကြောင့်ကုမ္ပဏီကိုကျွန်တော်တောင်းဆိုပါ
အခုလိုလူအသက်တိတ်ဆုံးတဲ့အထိဖြစ်ပွားခဲ့တဲ့ဖြစ်စဉ်တွေအတွက်တောက်ပကျဲကုမ္ပဏီကိုဆက်သွယ်ခဲ့ပြီးမဲ့လည်းအဆက်အသွယ်မရရှိခဲ့ပါဘူးလူတက်မှုနဲ့ပတ်သက်လို့တောက်ပကျဲကုမ္ပဏီရဲ့မြေသွေးဆက်မောင်းတူကတော့ဥပဒေကြောင်းအရအေးအေးယူထားတယ်လို့ကိုဗရန်မိုင်းကပြောပါတယ်ခွန်ကျန်အောင်ကိုကုမ္ပဏီကဆက်ရန်တရားမောင်းတူကိုတိုင်တိုက်ဖြတ်ထားပြီးအလောင်းဖြောင်းလိုက်တာဖြစ်တယ်လို့ဖန်ကားမြို့နယ်ရဲစခန်းကစစ်ဆေးမေးမြန်းစဉ်တွင်ဝန်ခံထားပါတယ် အခုလိုတပ်ပြမှုဟာရာဇဝတ်မှုအပြင်လူခွေရေးဖောက်ပြမှုကိုကျူးလွန်လာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီရဲ့ကချင်ပြည်နယ်ဥက္ကဋ္ဌဒေါ်ဘောက်ကြာကလည်းအခုလိုပြောပါတယ
်ဒီလိုမတင်မချင်းတပ်ဖြစ်တဲ့ဆိုတာကတော့ဒါလူတယောက်ကိုအမြင်တက်တက်လုပ်နေတယ်ဆိုတာသိရတဲ့အတွက်လူခွင့်ရေးရောလူမှုရေးရောစတော်လေးကိုလေဆိုင်မောက်မှလုံးနေလို့ကျွန်တော်တို့မြင်ပါတယ်
ကချင်ပြည်နယ်ဖန်ခတ်ဒေသမှာဆိုရင်ကြောက်စိမ့်နဲ့အခြားတွင်းထက်ရတနာတွေတစ်တေထွက်ရှိနေတဲ့အတွက်ကြောင့်ရခိုင်ကဒေသခံတွေတပိုင်းတိုင်းလုတ်ကင်နေကြပြီမဲ့အခုလိုအစိုးရနဲ့အကျိုးသူပူးပေါင်းထားတဲ့ကုမ္ပဏီတွေကနေဝင်ရောက်လုတ်ကင်လာတဲ့အတွက်ဒေသခံတွေအတွက်တပိုင်းတိုင်းလုတ်ပိုင်ခွေတွေဆုံးရှုံးလာခဲ့ပါတယ်အခုလိုကုမ္ပဏီကြီးတွေဝင်လာတဲ့အတွက်မြန်မာတရားစာသားတွေကိုမြန်မာတိုင်းရင်းသားတွေလုတ်ပိုင်ခွေဆုံးရှုံးသွားတဲ့ပြင်တဘာဝပတ်ဝန်းကျင်ပြည့်ရွေးမှုပုံမှန်များပြားလာတယ်လို့လုပ်ငန်းခွင်နဲ့ဆက်ဆက်ပြီးလုံအခချိုးနှိမ်မှုလူခွေရေးချိုးဖောက်မှုဖြစ်စဉ်တွေများပြားလာတယ်လို့လည်းအမျိုးသားဒီမိုကရေစီအားစု NDF ပါတီရဲ့ကချင်ပြည်နယ်ဥက္ကဋ္ဌဒေါ်ဘောက်ကြာကပြောပါတယ်တိုင်းနာဒေသမှာဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေနဲ့နိုင်ငံရေးပြဿနာရပ်တွေဟာဒေသတွင်းထွက်တဲ့တရားစာသားတွေနဲ့ဆက်ဆံမှုရှိနေတယ်လို့နိုဝင်ဘာလ18ရက်နေ့ကဂျပန်အောက်လွှတ်တော်စီဝေးခမ်းမမှာကျင်းပတဲ့မြန်မာငင်းချမ်းရေးနဲ့တိုင်းဒါရေးကိစ္စနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာ2020ခုနှစ်ရမွန်မက်ဆေ့ဆေးဆုရှင်ဒေါ်ဆိုင်းရော်ကနေစာတန်းတင်တွင်ပြောဆိုခဲ့ပါသေးတယ်ခင်ဗျာ
ပရရှိမြခင်မြမစီးပွားရေးဥပိုင်လီမိတက်ဟာမြမနိုင်ငံစီးပွားရေးလောကမှာကြဲကြဲပြန့်ပြန့်ချီကုပ်ယူထားတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်ဒီအဖွဲ့အစည်းကြီးဟာစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးနိုင်ငံကချမှတ်ထားတဲ့တရားဥပဒေလှုပ်ထုံးလုံးမှုတွေနိုင်ငံတကာစံရီးစံညွှန်းတွေကိုဘယ်အတိုင်းအတာထိလိုက်နာဖို့လိုအပ်ပါသလဲတကယ်လက်တွေ့မှာလိုက်နာမှုရှိရလားဆိုတာကိုအခုလာမယ့်စနေနေ့တရားလေးဆိုင်အစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှိမြခင်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255554 fax number 2323255552ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်တဲ့သောတာရှင်တွေဆွေးနွေးလိုတဲ့အကြောင်းကိုလူတူရှင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါမယ်။
လာမယ့်စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာခုတော့ကြံနေတဲ့အချိန်တော်တွင်မှာသတင်းချင်းညို့ကိုကိုကျော်သိန်းတင်ပြပါမယ်
မြန်မာနိုင်ငံရဲ့အခြေခံဥပဒေပြင်ဆင်ရေးမှာလွှတ်တော်ကသာအဓိကတာဝန်ရှိဆုံးဖြစ်ပြီးသမ္မတနဲ့ကာကွယ်ဦးစီးချုပ်တို့ရဲ့အဆုံးဖြတ်မဟုတ်ဘူးလို့သမ္မတဥသိန်းစင်ကပြောလိုက်ပါတယ်။ဒါအပြင်တိုင်းပြည်တစ်ပြည်လုံးကိစ္စကိုလူ၄ယောက်ထဲနဲ့ဆွေးနွေးရဟာမပြည့်စုံဘူးလို့မြင်နေဆိုပြီးတော့လေတောင်ဆန်းစုကြည်တောင်းဆိုတဲ့လေးပွင့်ဆိုင်ပြည်ဆောင်ဆွေးနွေးရေးပေါ်တုံ့ပြန်ပြောဆိုပါတယ်။ဒီကနေ့နေပြီးတော့မှ VOA မြန်မာပိုင်းနဲ့တည်တံ့တွေ့ဆုံမိမြန်ကန်တွင်သမ္မတဥသိန်းစင်ကအဲ့ဒီလိုပြောတာပါ။ကချင်ပြည်နယ်မှာမကြာခင်ကြပိုင်းကအစိုးရစစ်တပ်ကနေလက်နက်ကြီးနဲ့ပစ်ခတ်လို့ကချင်လူမျိုးရေးအဖွဲ့ KIA ရဲ့အရာရှိလောင်းအယောင်၂၀ကျော်တစ်ဆွန်းရတဲ့ဖြစ်ရပ်တွေတမရော်အနေနဲ့တရင်ထုတ်ပြန်မှုတွေပိုလို့သွားရမယ်လို့လည်းသမရကပြောပါတယ်။မြန်မာနိုင်ငံကလို့ဆိုတဲ့ထောင်ထဲချီတဲ့ရိုဟင်ဂျာမွတ်စလင်တွေကိုလူကုန်ကူးတဲ့လုပ်ငန်းဟာပိုပြီးဆိုးရွားလာနေတဲ့အတွက်စိုးရိမ်မှုတွေပိုတိုးလာနေပြီးလှေနဲ့ပြေးလာသူတွေကိုကန့်ကွက်ခွင့်မပေးတာတွေလည်းရှိပါတယ်။ဒီတော့တင်မှာပဲမြန်မာနိုင်ငံကလို့ယူဆကြတဲ့ပင်ပန်းနွမ်းနယ်နေတဲ့အမျိုးသမီးအမျိုးသားကလေးတွေစက်ညက်တင်လာတဲ့လူပေါင်း53ယောက်ပါလှေတစ်စင်းကိုရိုက်ထားတဲ့ဗီဒီယိုတစ်ခုထွက်လာပါတယ်။သူတို့တွေဟာရခိုင်ပြည်နယ်စစ်တွေအနီးကတဲချောင်းဒုက္ခသည်စခန်းကဖြစ်တယ်လို့ဗီဒီယိုရိုက်တဲ့လှေတကြီးရာဟင်းကပြောပါတယ်။မြောက်ကိုရီးယားကလူခွင့်ရချိုးဖောက်မှုတွေကျူးလွန်နေဆိုပြီးကုလသမဂ္ဂကော်မတီတစ်ခုကဖြစ်တင်ရှုတ်ချထားတာကိုတုံ့ပြန်တဲ့အနေနဲ့နျူကလ িয়ার ဆန်တပ်မှုအသစ်လုပ်မယ်လို့မြောက်ကိုရီးယားကချိန်ချောက်ထားပါတယ်။နျူကလ িয়ার အီရန်နျူကလ িয়ার စီစဉ်ရေးဆက်ပြီးဆက်ဆက်ညှိနှိုင်းနေကြတာနဲ့ပတ်သက်လို့ဆွေးနွေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟာပြင်သစ်ဆော်ဒီနိုင်ငံခြားရေးဝန်ကြီးတွေနဲ့ဒီကနေ့ပါရီမှာတွေ့ဆုံဖို့ရှိပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းညော့ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါ။ဒီကနေ့ညနေအစီအစဉ်ထုတ်လို့ရမှုကကိုသားညွန်ဦးဖြစ်ပြီးအတန်းနှင်းအင်ဂျင်နီယာကတော့ Justin ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညံဒီပဲမြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲနဲ့9နာရီထိလိုင်းဒိုမီတာ16925ဒုကနေထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးပါခင်ဗျာနောက်ထပ်2နာရီကြာမှကျွန်တော်တို့တကပြန်ဆောင်ရအောင်လားဗျာ
This program has come to you from the Voice of America, Washington.